ရန်ကုန်တိုင်းဒေသကြီးသုံးခွမြို့နယ်အတွင်းမုဒ္ဓမပင်လယ်ပြင်မှာရောက်ရှိနေတဲ့နိုင်ငံခြားကုန်တင်တင်မောကြီးဟာအမြင်အရဟောင်းနှံနေနေဖြစ်တာကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှတန်တူတန်ဆအဖြစ်နဲ့ထူခွဲဖြစ်စည်းဖြစ်ဖို့တေလာတာဖြစ်နေတဲ့အကြောင်းရေချောင်းဆိုင်ရာကျွမ်းကျင်သူတွေကပြောပါတယ်တင်မောပေါ်မှာလူတဦးမှပါမလာပေမဲ့အခုလိုတောင်တင်ရတဲ့အချိန်ထိဘယ်သူမှမတိလိုက်ရတဲ့ဖြစ်ရကြောင်းလုံခြုံရေးအရသတိထားသင့်တယ်လို့ဆိုရပါမယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်တင်ပြပေးပါလိမ့်မယ်ခင်ဗျာ
တုံးကအနီးကပင်လယ်ပြင်မှာတောင်တင်နေတဲ့ဆမ်ရာတူလန်ဂီဆိုတဲ့တင်ဘောဟာတင်ဘောပြက်တင်ဘောဟောင်းတွေကိုဖျက်ဆီးတဲ့လုပ်ငန်းတွေအများဆုံးလုပ်နေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအသွားဆွဲတင်ဘောကကျိုးပြတ်ပြီးအခုလိုတုံးကမှာတောင်လာတင်တာဖြစ်နိုင်ကြောင်းမဟာနဒီမယ်ရီတိုင်းကုမ္ပဏီက Managing Director လည်းဖြစ်ဝိုင်းရင်တင်ဘောကပတိန်တဦးလည်းဖြစ်တဲ့ဟန်ရီခမောင်ကြီးက VOE ကိုရှင်းပြပါတယ်တင
်ဘောကဘင်္ဂလားဒေ့ရှ်ကိုသွားဖို့အတွက်တိုးလုံသွားနေတယ်လို့နားလည်ထားတယ်တက်ဖို့နဲ့တိုးလုံတယ်ပေါ့လုပ်ပြီးရဲ့အခါမှာဖြစ်နိုင်ပြီရှိတာကရာလီဝုဒ္ဓဆိုးပြီးတော့မှတောင်းပြန်သွားတဲ့အခါမှာသူတို့အဲ့ဒီတက်ဖို့ပေါ်မှာစင်မောသားနဲ့ခူရီကပြောင်းပြီးတော့ abandon လုပ်သွားတယ်လို့ယူဆရတယ်ဘယ်လိုပုံစံကြရတော့တကယ်တမ်း abandon လုပ်မယ်ဆိုရင်လည်းသူတို့စင်မောကသက်ဆိုင်ရာဟိုဟာတွေကိုအကြောင်းကြားပြီးတော့ဒါမှမဟုတ်လို့ရှင်လည်းသူတို့ပုံစံကြရရှိတယ် abandon ဖြစ်တဲ့ပုံစံကြရတိုင်းလုပ်ဖို့လိုတယ်အဲ့တော့သူတို့စင်မောသားတွေဒါမှမဟုတ်ခူရီရဲ့သူ့ရဲ့ဆုံးဖြတ်ချက်အားနည်းပြီးတော့ကြော်အားလန်အနေနဲ့တပ်ဖို့ပေါ်ပူးသွားမျိုးလေဖြစ်နိုင်တယ်
။နောက်ဖြစ်နိုင်ချက်တစ်ခုကတော့ဟောင်းနေပြီဖြစ်တဲ့ဒီတင်မောအတွက်အမကန်ကုမ္ပဏီကနေရော်ကြေးရအောင်တမင်ပင်လယ်ပြင်ထဲမှာဆွန့်ပစ်သွားတာလည်းဖြစ်နိုင်တယ်လို့ကပတိန်ဟန်နရီခမောင်ကသုံးသပ်ပါတယ
်။အရင်တုန်းကဒီမျိုးတွေကြတော့ဘယ်လိုလုပ်လဲဆိုတော့ insurance ကနေပြန် claim လုပ်ချင်တာမို့လို့ဘယ်လိုဒါမျိုးကို ground တမင်ကိုလုပ်ပြီးတော့မှအပြန်အလှန်ရှိရှိနဲ့လုပ်သွားတာမျိုးလည်းဖြစ်နိုင်တယ်။ဆိုတော့အကြောင်းချက်တွေကတော့အများကြီးရှိတယ်အဲ့ဒါကတော့တာမန်တင်မောလုပ်ငန်းမှာဖြစ်လေဖြစ်တာရှိနေအရင်ကဒါနဲ့ authority ကိုအကြောင်းမကြားပေးနဲ့ခေါ်ပြီးထွက်သွားတယ်ဆိုတာမျိုးကတော့တော့ကိုဟိုကပေါ့ဖြစ်လေဖြစ်တာအင်မတန်နည်းတဲ့စိတ်ချတခုပဲဘယ် protocol ဘယ် procedure တခုမှမလိုက်နာပဲလုပ်သွားတာဖြစ်သွားတယ်ပြီးတော့တင်မောလုပ်ငန်းကိုလုပ်နေတဲ့ပုံစံတွေနဲ့တွေးကြည့်မှဆိုလို့ရှိရင်တော့ဒါက malpractice တခုဖြစ်နေတာတော့တည်ကြတယ်
သက်ဆိုင်ရာရေပိုင်တဲ့နိုင်ငံကိုအတိပေးအကြောင်းကြားခြင်းမရှိဘဲလူတယောက်မှမကြံအောင်တင်မောကိုအခုလိုဆွန့်ပစ်သွားတဲ့ဖြစ်ရပ်ကထူးဆန်းလွန်းနေတယ်လို့ဆိုပါတယ
်။အစိုးရရင်ဆုံးကိစ္စကတော့လူတယောက်မှမရှိတဲ့ကိစ္စကိုပဲဆွေးနွေးတာတင်မောက။အဲ့တော့လူတယောက်မှမရှိဘူးမရှိတော့ဘဲနဲ့အဲ့ဒါဒီဟာကအဲ့ဒီလူတွေပဲရောက်သွားလေနံပါတ်၁။နံပါတ်၂ကဘာဖြစ်လို့ဟိုတောင်းတင်နေဆိုရင်တောင်းမှလည်းတခုခုအသက်အန္တရာယ်ကြုံနေဆိုရင်လည်းကျွန်တော်တို့စိတ်ကမှရှိတယ်ဟာလား။ဒီအားလုံးကသက်ဆိုင်ရာနေနေဆိုတာပေါ့မြန်မာပြည်ကမြန်မာပြည်ပိုင်းနဲ့တက်မှဖြစ်နေရှိကူညီနိုင်မှုအနေထားလေအကုန်ရှိတယ်ဆိုတော့အဲ့ဒါတွေအားလုံးတစ်ခုကိုမှကြရင်မရှိမရမယ်နဲ့ချက်ပြောင်းနေပြောင်းပျောက်သွားတဲ့ပုံစံကြီးရတော့တော်တော်ကိုထူးခြားတဲ့ဖြစ်ရတဲ့ခုရဲ့ခင်ဗ
ျဒီတင်းမောကိုစစ်ဆေးကြည့်တဲ့အခါအင်ဒိုနီးရှားနိုင်ငံမှာနောက်ဆုံးမှတ်ပုံတင်ထားတာကိုတွေ့ရှိရကြောင်းသုံးကမြို့နယ်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးနေဝင်းက VOA ကိုကြာသပတေးနေ့မှာပြောပြခဲ့ပါတယ
်ဒီတင်းမောရဲ့နာမည်နံပါတ်ကိုကြည့်ပြီးတော့သူအနေနဲ့ဆက်ရဆောင်ရမှာနောက်ဆုံးပိုင်ဆိုင်ရအင်ဒိုနီးရှားပြည်ကဘာဖြစ်ရမှာလဲ။အဲ့ဒါဒီရဲ့အစိတ်အပိုင်းကိုနောက်ဘာဆက်လုပ်မယ်ဆိုတော့ဒါရေတက်အစိုးရဘက်နဲ့ရေတက်အနာဘက်အဖွဲ့ကြီးအတောင်းဖြစ်သွားပြီ။
ရတအပါဝင်စိတ်ကန်းအာဏာပိုင်နေမသိပဲနိုင်ငံသားမှာမတ်ပုံတင်ထားတဲ့တင်မောတစင်အခုလိုတောင်းလာတင်နေတဲ့ဖြစ်ရကြောင့်လုံခြုံရေးအတွက်စိုးရင်စရာရှိတယ်ဆိုတာကိုလည်းကပတိန်ဟန်နရီခမောင်ကထောက်ပြပါတယ
်။နောက်တစ်ခုကတော့တချို့တွေဆွေးနွေးတာလေးတွေရှိတယ်ပေါ့နော်။အဲ့ဒါတော့ security point of view အဲ့ဒါတော့ဗတိကတော့ဟိုပါပေါ့အမတန်ခားရမယ့်ကိစ္စတစ်ခုဖြစ်တယ်။အဲ့တော့ case ကတကယ်လို့ peculiar case ဖြစ်နေတဲ့အတွက် security point ကိုလည်းပဲ short မတွက်မိဘူးတော့ညာရည်ကြီးရလို့ကျွန်တော်တုံ့ပြန်ပါလိမ့်ခင
်ဗျ VOA ကစုံစမ်းကြည့်တဲ့အခါကုန်တန်ချိန်2000နီးပါးတည်ဆောင်နိုင်ပြီးရေစု9မီတာကျော်ရှိတဲ့ဒီတင်မောဟာ2000တခုနှစ်ခရဲကတိဆောက်ခဲ့တဲ့တင်မောဖြစ်ကြောင်းနဲ့တောင်တရုတ်ပင်လယ်ပြင်အတွင်းခုံမောင်းသွားလာနေတဲ့တင်မောဖြစ်ကြောင်းဖော်ပြထားပါတယ်အခုချိန်မှာတော့တင်မောနဲ့သက်ဆိုင်တဲ့အသေးစိတ်အချက်အလက်တွေသိရှိနိုင်ဖို့မြန်မာအာဏာပိုင်တွေဘက်ကစုံစမ်းဖော်ထုတ်နေတယ်လို့သိရပါတယ်ခင်ဗျ